မြောက်ကိုရီးယားနိုင်ငံကဒုံးကျည်အများပြားပြစ်နိုင်တဲ့တိတ်ကြီးမားတဲ့ဒုံးပစ်လက်နက်တစ်ခုကိုဆန်သက်ခဲ့တယ်လို့တောက်ကြတွေကအတည်ပြုကြေညာပါတယ်။ဒါအပြင်နျူကလ িয়ার ရေးဆွေးနွေးပွဲဆိုင်ရာအမေရိကန်ကိုပေးထားတဲ့ဒီနှစ်ကိုနောက်ဆုံးသတ်မှတ်ရကိုသတိပေးလိုက်တဲ့သဘောပါပဲ။ဂျာတာဘင်းဒီကဒုံးကျည်ဒဇင်းပြည်စင်ပြစ်လို့ဆန်သက်တာကိုခေါင်းဆောင်ခင်ဂျုံကိုယ်တိုင်ကြီးကြပ်ခဲ့ပြီးရလတ်ဖို့ကျေနပ်ကြောင်းပြောတယ်လို့အစိုးရအဖို့ကိုရီးယားဘဟုသတင်းဌာန KCNA ကကြေညာတာပါ။မေလအစောပိုင်းကလေးကဆိုရင်အခုဆန်သက်မှုက73ကြိမ်လောက်ဖြစ်ပြီး2019ခုနှစ်ဟာမြောက်ကိုရီးယားတို့ဒုံးကျည်ပြစ်လို့ဆန်သက်မှုအများဆုံးနှစ်ဖြစ်ပါတယ်။ဖေဖော်ဝါရီလကလေးကရပ်တန့်နေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေအတွက်လက်လျောမှုလုပ်ဖို့ကင်ဂျိုဝန်ကအမေရိကန်ကိုဒီနှစ်ကုန်ဒီအချိန်ပေးထားတာပါ။မြောက်ကိုရီးယားကပြစ်လို့ခဲ့တဲ့ဒုံးကျည်နှစ်ဆင်းဟာအမြင့်69ကီလိုမီတာကနေအဝေးကီလိုမီတာ380လောက်သွားပြီးတဲ့နောက်သမုဒ္ဒရာထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီနှစ်တွင်မြောက်ကိုရီးယားကအချိန်ချင်းဆန်သက်ပြစ်လို့ထားပြီးသားဒါဒူပြစ်လက်နက်စနစ်ဖြစ်တဲ့KN25 ဒုံးကျည်အများပြားပြစ်ခတ်တဲ့စနစ်ကိုအခုဒီချိန်မှာလည်းဆန်သက်ပြစ်လို့တာပါဆန်သက်ပြစ်ခတ်မှုအောင်မြင်တယ်လို့ KCNA သတင်းဌာနကပြောပါတယ်